မနက်ကနေထွက်ခွာမယ်လို့ဂျပန်ကွန်မြူတီခုဖြစ်တဲ့ကီရင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ကီရင်ဟာစစ်တပ်ရဲ့မြမစီးပွားရေးဥပိုင်နိမိတ်တက်နဲ့မြမပြည်အားထုတ်လုပ်ရေးကိုဖက်ဆက်လုပ်ကင်ခဲ့ပြီးအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကထွက်ခွာတဲ့ပထမဦးဆုံးဂျပန်ကွန်မြူတီဖြစ်လာခဲ့ပါတယ်။စစ်တပ်ရဲ့ဥပိုင်ကွန်မြူတီနဲ့အငင်းပွားနေတာတွေကိုဖြေရှင်းနိုင်မဲ့မျှော်လင့်ချက်မရှိတော့တဲ့အတွက်အခုလိုဆုံးဖြတ်တာဖြစ်တယ်လို့ကွန်မြူတီကဆိုပါတယ်။ဖက်ဆက်လုပ်ငန်းမှာကီရင်ကအစုရှယ်ယာ58ရာခိုင်နှုန်းပိုင်ဆိုင်ပြီးသူ့အစုရှယ်ယာကိုဂျွန်လကိုနောက်ဆုံးထားပြီးအပြည့်ဖြည့်ရှင်းမယ်လို့ကီရင်ရဲ့အမှုဆောင်အရာရှိချုပ်ယိုရှီနိုရီအီဇိုဇကီကပြောပါတယ်စစ်တပ်နဲ့ချိန်ဆမှုမရှိတဲ့ကုမ္ပဏီကိုရောင်းချဖို့ရှာဖွေနေပါတယ်အခုလိုရုပ်သိမ်းလိုက်ရတဲ့အတွက်ဒေါ်လာသန်းပေါင်း၄၄တသမ3ခွန်သန်းဆုံးရှုံးတယ်လို့ကီရင်ကဆိုပါတယ်အာနာမသိမ်းညီကနေနဲ့ရှင်းလိုက်တဲ့အခါ2021မှာမြန်မာပြည်ရဲ့အယောင်က39ရာခိုင်နှုန်းကျဆင်းသွားတာကိုစီးရင်တွေကပြတ်သားနေပါတယ်။မြန်မာပြည်ကိုတပိတ်ပေါက်လာမှာတန်ပေါင်းများစွာသောပြည်သူတွေပါဝင်ခဲ့ပြီးဒါဟာအစုပေါင်းအင်အားကိုပြတ်သားတာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ်။ဒီလိုလိုပဲ Total Chevron နဲ့တောင်ကိုရီးယားနိုင်ငံကတံမလီထုတ်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ POSCO လို့ဟာလဲမြန်မာနိုင်ငံကသူတို့လုပ်ငန်းတွေကိုရုပ်သိမ်းထွက်ခွာမယ်လို့ကြေညာထားပြီးဖြစ်ပါတယ်